မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစီကံနေပြီးတော့ကျူးစုပါလေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံရဲ့သတင်းစာနယ်ဇင်းလွတ်လပ်ခွင့်ချိန်နေပါပြောရမယ်ဆိုရင်အခုတောက်ကြနေမေလ3ရက်နေ့ဟာဆိုလို့ရှိရင်ကုလသမဂ္ဂကနေပြီးတော့တက်မှတ်ထားတဲ့နိုင်ငံတကာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်ဒါကြောင့်မို့မြန်မာနိုင်ငံရဲ့စာနယ်ဇင်းအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်ဆွေးနွေးတော့ဖို့ဖြစ်ပါတယ်ပြည်နိုင်ဆွေးနွေးပွဲကိုကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ခေတ်သစ်မီဒီယာရဲ့အေဒီတာချုပ်လည်းဖြစ်ပါတယ်လက်ရှိသတင်းမီဒီယာကောင်စီရဲ့ဖွဲ့ဝင်တူလည်းဖြစ်ပါတယ်ကိုတာလွန်ဆောင်ထက်ပါနောက်တူကတော့ဒီ Internews ဒီသတင်းဖွဲ့မှာဒီသတင်းပညာရနဲ့ပတ်သက်လို့ကြံပေးလုပ်နေတဲ့ဦးစိန်ဝင်းဖြစ်ပါတယ်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုတာလွန်ဆောင်ထက်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုတာလွန်ကြားရပါလားခင်ဗျာ
โอเค
โอเคကိုတာလွန်ကျွန်တော်ပထမဆုံးကိုတာလွန်ရဲ့အမြင်ကိုပဲမေးချင်ပါတယ်မြန်မာနိုင်ငံမှာသတင်းစာနယ်ဇင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းမီဒီယာတွေနိုင်ငံတကာသတင်းမီဒီယာအစီအစဉ်စာတွေရဲ့တုံ့သက်ချက်အရဆိုရင်သတင်းလွတ်လပ်ခွင့်ဟာပိုရောင်ကျလာတဲ့သဘောမှာသူတို့ပြနေပါတယ်ခင်ဗျာအဲ့တော့ကိုတာလွန်ဒါလက်ခံပါလားမြန်မာနိုင်ငံရဲ့သတင်းစာနယ်ဇင်းလွတ်လပ်ခွင့်အခြေအနေကကျဆင်းလာပြီဆိုတာဟုတ်ပါလား
လက်ခံရသူကတကယ်ကိုသူကဟိုဖြစ်လေတာမျိုးကြောင့်လက်ခံတယ်ဟိုနောက်ပြီးတော့သူကဟိုကျွန်တော်ဟိုဒီတော့မှမနိုင်ရှိတဲ့သူ့ဆုံွယ်လောက်ပါတယ်အဲသူ့ဆုံွယ်လောက်တဲ့အခါမှာလည်းဒီကျွန်တော်တို့ဟုတ်ချူမနိုင်တရားစီရင်မနိုင်လို့ကပြီးတော့မီဒီယာတွေပေါ်မှာနားလည်မှုဟာတော်တော်ကြီးကိုပေါ့နော်ဟိုသူသားအောင်နဲ့လူသားမျိုးစတွေ့ရပါတယ်အဲ့တော့ဒီနိုင်ငံတကာကဒါလို့သတ်မှတ်ထားတဲ့အတိုင်းပဲမြန်မာနိုင်ငံဆာမေဂျင်းလက်လက်ဖက်လိမ့်ကြပြီဆိုတာသတ်ပြောတဲ့ကျွန်တော်တို့ဒီအုပ်ချုပ်ရေးနိုင်ငံတရားစီရင်နိုင်ငံလို့ဆိုရဲသာမန်နိုင်ငံမီဒီယာပေါ်မှာနားလည်မှုပါအဲ့ဒီတိတ်တိတ်မကောင်းဘူးဆိုရဲဒီသားဖြစ်တဲ့ကြောင့်လို့နိုင်ငံတကာအဖွဲ့တွေတွေ့ဆိုပြီးလက်ခံပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်မေးချင်တာကကိုတာလွန်ဆောင်ထက်ကိုတိုင်ကမြန်မာသတင်းမီဒီယာကောင်စီရဲ့ဖွင့်ဝင်တူပါပြောရမစင်မြန်မာသတင်းမီဒီယာကောင်စီကလည်းသမရကခန့်ထားတဲ့ body အဖွဲ့စည်းဖြစ်ပါတယ်။နောက်မြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေလည်းရှိနေပါတယ်။ဒီလိုအခြေအနေတွေရှိရတဲ့ဖြစ်နေရဆိုတော့သတင်းမီဒီယာကောင်စီနဲ့ပတ်သက်လို့အစိုးရဘက်ကအာဏာပိုင်တွေဘက်ကပူးပေါင်းဆောင်မှုမရှိလို့လား။
ဟုတ်ကဲ့ဒီလိုဘောဆောင်ရမှုတော့ရှိတယ်ဒီကနေ့ဒီနေ့ဆိုလို့ရှိရင်တော့ကဒီကြောင့်ကြောင့်ရပါဘူးဒီကြောင့်မင်းချုံကိုကျွန်တော်ကဒီရာဝတီနဲ့အရက်စီရဲ့အရက်စီကိုဟာလာတော့ပြီးတော့တရားစွဲတဲ့ကိစ္စကြီးတော့ကျွန်တော်ကမေးတယ်ညမေးတဲ့အခါကျတော့ဒီရာဝတီကိစ္စဆိုလို့ရှိရင်ဘာပြောလဲဆိုတော့ဟိုဒီလိုတက်မတော်ကားနေပြီးတော့တတိယရာဝတီနဲ့တရားမစွဲတဲ့အခါဒါလို့ဒီရှိတဲ့66ကားကြီးကိုဥပဒေနဲ့တရားစွဲတယ်ဒါဒီပါပြန်ပြောလဲဆိုတော့အဓိကသတင်းမီဒီယာဥပဒေဖြစ်တယ်နာ3လိမ့်မတိုင်အဲ့တော့သူတို့ Twitter ကိုမကြိုက်ဘူးဖြစ်တယ်ဘယ်လိုအကြည့်လဲဒါကြောင့်မို့တော့တော်တော်များများအခြားဥပဒေနဲ့အမှုဖွင့်နော်သတင်းမီဒီယာရေးသားချက်ပေါ်မှာပြည်မကြည့်မဲ့တဲ့ကြမ်းလို့ဖြစ်တယ်နဲ့သတင်းမီဒီယာဥပဒေကိုမတော်ဘူးပေါ့နော်အဲ့တော့လည်းဆော်လဲဆော်ကားခံပြီးလေဒါကသုံးသပ်ထားလိုက်လို့ဒီပါရဲ့ဆိုတော့ကျင်းနေနိုင်တယ်။ဒါကြောင့်မလို့အဆက်တောက်ကကြီးလို့ဒါပြန်လဲရှိတဲ့ဆက်သွယ်ရေးတွေဟာမျိုးနဲ့ပြဆဲသူကထုတ်ပြောသွားတယ်။အဲ့တော့အဲ့လိုထုတ်ပြောလိုက်တဲ့ဟာကဒီကောင်မလည်းဝမ်းနေဖို့ပေါ့။ဆောက်တယ်တော့ဒီလမ်းလိုက်ကြီးချင်းဟာချင်းပြန်လာချင်းတော့ပြီးတော့ဒါတိုက်ပြီးတိုးတက်ရေးသွားမယ်ဟာ။ဒါကိုငါ့ကိုဆော်ရင်တော့ငါတော့ပြန်ချပါလို့ဆိုတဲ့အကျဉ်းတဲ့ဆေးမှုတွေနဲ့မီဒီယာကိုဆက်ဆံတာဖြစ်နေတာခင်ဗျာဒီလက်ရှိကျေးဇူးတွေအဲ့တော့ MBC ဆိုတာလည်းချိတ်ရှိတယ်ဘာမှလုပ်လို့မရရဲ့ပုံမှန်ဆက်ကူကြားလို့ဖြစ်နေတာဘူးပါလည်းမကြောက်ဘူးပါလည်းမခံနံပါတ်ခံထားတာပဲဒီအကူအကူလည်းကျွန်တော်တို့ဆိုလည်းအခုဒီကမှဘာမှလုပ်ပိုင်နေတာမရှိအဲ့တော့ချိတ်တာရှိတယ်အကာအွယ်လည်းမပြီးနိုင်အဲတက်နိုင်လို့မရတော့ကျွန်တော်တို့ကတော့ကြိုးစားတာအဲ့ဒီအဓိကတော့ဥပဒေမှာလုပ်ပိုင်နေမပြီးထားတဲ့တော့လုပ်ပိုင်နေမရှိတဲ့အတွက်ကြောင့်အခုလိုချိန်ပြီး
ဟုတ်ကဲ့ကုသလုံးလီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်ကုစိန်ဝင်းဖိတ်ခေါ်ခြင်းပါလေကုစိန်ဝင်းကတော့ Indian News အဖွဲ့ရဲ့ဒီသတင်းပညာရေးနဲ့ပတ်သက်လို့ဂျာမီပုတ်ကူပါကုစိန်ဝင်းကြားပါပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ကုစိန်ဝင်းခုနကုသလုံးပြောသွားတဲ့အချက်လက်တွေတော့ကြားမှာပါအခုကျွန်တော်သိချင်တာကုစိန်ဝင်းအခုဒီမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းလာတဲ့ဆိုပြီးတော့နိုင်ငံတကာအစီအစဉ်စာတွေမှာလည်းပေါ်ပြပါတယ်ခုနကုသလုံးပြောရဲဆိုရင်သူကိုယ်တိုင်ကဝန်ခံပါတယ်ကိုစိန်ဝင်းရဲ့အမြင်သိချင်ပါတယ်နောက်တစ်ခုကကျဆင်းတယ်တက်တယ်ဆိုလို့ရှိရင်လည်း blue အခြေအနေတွေကြောင့်လဲဆိုတာသိချင်ပါတယ်
နံပါတ်ချက်ကတော့ဟိုဟာကြာဆင်းတယ်ဆိုတာဟုတ်ပါတယ်ဟိုဘလောက်ကြာလဲဆိုတော့ဟာပဲပေါ့နော်ဟိုကြာဆင်းတယ်ကျွန်တော်တို့ပြီးခဲ့တဲ့နှစ်သက်ဆိုင်ဒီနှစ်မှာတခုတဆင်းထပ်ကြာတယ် RSF report မှာပေါ့နော်တခြားတော့အစီအင်္ဂါတွေမှာလည်းတပြေးညီတည်းပြောတာမြမရဲ့တင်းလူလက်ခွင့်ကြာတယ်ဆိုတာပေါ့နော်အဲဘာကြောင့်ကြာလဲဆိုတဲ့ဟာကိုပြောရင်နံပါတ်ချက်ကအဲ ဟိုကျွန်တော်ဟိုတခြားသောနိုင်ငံတွေနဲ့လည်းနည်းနည်းရှင်ပြီးတော့ဟိုပြောတခြားဒီကဘာမာဟိုပဲဒီသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက် industry ကကြာလာဒီဟာကိုတံပိုးထားတာပေါ့နော်အဲ့ဒါကဘာနဲ့တွားပြီးတော့ဆက်ဆက်နေလဲဆိုတော့ဒီအဆုံရောက်လက်ရအဆုံရောက်ဒီမျိုးကြီးပါတာကြီးဝါဒီဒီကောင်းထောင်လာတာနဲ့တွားပြီးတော့ဆက်ဆက်မှုရှိနေတယ်အဲ့တော့အခုကျွန်တော်တို့မြန်မာပြည်ကိုကြည့်လို့ရှိရင်ဒီအနေထားနဲ့ဆက်ဆက်တော့ကျွန်တော်တို့ကတပိုင်းမှာဒီမျိုးကြီးပါတာကြီးအဆုံးရောက်ဝါဒကောင်းထောင်လာတယ်အရင်ကတော့ဒါတွေကမရှိခဲ့ဘူးရှိခဲ့ရင်လည်းဒီလိုမျိုးမျက်နှာစာမှာမပေါ်လာဘူးပေါ့နော်အခုအဲ့ဒါပေါ်လာတယ်အဲ့ဒါအပြင်လည်းတန်းနဲ့အရဖက်နဲ့ကွဲတာကိုအကြောင်းပြပြီးတော့ဟောဖြစ်တဲ့ဟာပေါ့အဲတူလူကိုလူချကြတာပါမတော့ဒီအချိန်လေးရတော့ဥမာတပ်ပကဆွဲတယ်ဆိုလဲအဲဒီရတာဆွေးရနေပြီးတော့ဘာမှဝင်မပြောဘူးโอเคဒါအမင်းသူလောက်တာသူလောက်ပေါ့နော်အဲအဲ့လိုအမျိုးအနေထားသူနဲ့သူတဲ့လို့တော့မဟုတ်ဘူးဒါပေမဲ့ဘာဖြစ်သွားလဲဆိုတော့တန်ဦးစလုံးကသွားပြီးတော့ဘုံတူညီချက်ဖြစ်လာတဲ့ဟာကဒီဥပဒေတွေကိုအကြောင်းပြုပြီးတော့သူ့လူကိုလူတွေဆွဲကြတာပေါ့နော်အခုဆိုရင်အခုနောက်ပိုင်းမှာတော့နည်းနည်းပို့ပြီးတော့လက်ဆွာလာတာတပ်ပကနေပြီးတော့ဆွဲတဲ့အမှုတွေကလက်ဆွာလာတယ်အဲ့တော့လာဖြစ်တာအကုန်လုံးကလာဖြစ်တာကပါဖြစ်လဲဆိုတော့ဟာဒီလိုမျိုးဟိုတစ်ဖက်မှာဟိုလူမျိုးရေးပါတာရဲ့အဆုံးရောက်ဟောပြောမှုတွေဟိုရှိနေတာအဲ့ဒါတွေကိုနှိပ်ကွတ်တယ်ဆိုရင်ကောင်းတယ်ဆိုတဲ့အမြင်နဲ့နော်အဲ့ဒါနဲ့လာပြီးတော့ရောထွေးသွားတာကဒီ mainstream media မှာဝေဖန်မှုစနစ်တကျ channel နဲ့ဝေဖန်မှုတော့မခံနိုင်တော့တဲ့ဟာမျိုးတွေဖြစ်သွားကြတယ်အဲ့တော့ဒီနေ့အနေထားရတော့ဒီတရင်းသားလှုပ်လှက်ခွင့်နဲ့ပတ်သက်ပြီးတော့လူတွေကြားထဲမှာတင်မဲ့ဝေဝါးတာမပါဘူးခေါင်းဆောင်လုပ်တဲ့လူတွေအစနိုင်ငံကိုဥဆောင်တဲ့တကယ်ဟိုလမ်းဟိုဥဆောင်လမ်းပြနိုင်ရမယ့်လူပုဂ္ဂိုလ်တွေကအစဝေဝါးသွားပြီးတော့တရင်းသားလှုပ်လှက်ခွင့်ကိုတံပိုးထားရမယ်ဆိုတာမရှိတော့ပြဿနာတရင်းသားလှုပ်လှက်ခွင့်ကိုတံပိုးမထားတော့ကျွန်တော်တို့တွားနေတာဒီမိုကရေစီကိုဒီလမ်းစဉ်အဲ့တော့ဒီမိုကရေစီကိုဘလို့အောင်မြင်အောင်တိစောက်မယ်ဒီလှုပ်လှက်ခွင့်မှမရှိရင်ဒီမိုကရေစီကမရှိဘူးလေ
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်ပါလေအဲ့ဒါနဲ့ဆက်ဆက်လို့ပါခုနကဝေဖန်ကြတဲ့အထက်မှာတီးမခံနိုင်တဲ့ခဲမှာအာနာပိုင်တင်မကပါဘူးကျွန်တော်တို့ကသတင်းလွှတ်ခွင့်ကြတယ်လို့သတင်းသမားတွေကသတင်းသမားတွေဘက်ကပြောတယ်လို့မြင်ကြပါလိမ့်မယ်တချို့သရရှင်တွေရဲ့ကျွန်တော်တို့ complaint တွေလည်းကျွန်တော်ခဏလာရတယ်မြန်မာနိုင်ငံမှာပြောရမယ်ဆိုရင်ဒေါန်ဆန်းစုကြည်ကလည်းလူလူကြိုက်တဲ့ခေါင်းဆောင်ဖြစ်တယ်လူလူကြိုက်တဲ့အဆိုအဖြစ်နေတဲ့ခါကျတော့သတင်းမီဒီယာတွေကဒီဝေဖန်ရေးသားတဲ့အပေါ်မှာတိတ်အလိုမကျတဲ့ဒီတံပြန်ကျွန်တော်တို့ပြန်ဝေဖန်မှုတွေတော်များကြုံရပါတယ်အထူးဖြစ်တော့သတင်းမီဒီယာတွေဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုတဲ့ဟာမျိုးပေါ့နော်သတင်းတွေဖြွားရေးတယ်ဆိုတဲ့ဟာမျိုးချက်ကားပြီးရေးတယ်ဆိုတဲ့ဟာမျိုးအထူးဖြင့်ရခိုင်ကိစ္စမှာပဲဖြစ်စီအစိုးရဝေဖန်မှာဝေဖန်တာပဲဖြစ်စီအာတံပြန်ပြီးတော့ဝေဖန်တာတွေကြုံရပါတယ်တကယ်ပဲမြန်မာနိုင်ငံမှာရှိတဲ့ mainstream media တွေပါဝင်မီဒီယာတွေရဲ့တာဝန်ယူမှုတာဝန်ခံမှုကရောအားနည်းလို့လားကိုစိန်ဝင်းအမြင်သိချင်ပါတယ်
အဲခုနကဟိုနှစ်ပိုင်းအမှနှစ်ပိုင်းပြန်လာထွက်တာပေါ့ဒါလူတွေကြားထဲမှာအာဝေဝါမှုဖြစ်တဲ့ဟာဝေပန်းနေဆိုတာဝေဝါမှုကနေအခြေခံမျိုးဖြစ်တာနံပါတ်၁ချက်ကတော့ခုနလိုမျိုးတက်နေရပ်ပနဲ့ကွယ်နာဖြစ်အနာရှင်စနစ်ကောင်းပြန်ထောင်လာမှာပေါ့အပြောရရင်တော့အနာသိန်းကပြန်ဖြစ်လာမှာစစ်တပ်ကကြီးစိုးတာဒီတဲ့ပို့ဖြစ်လာမှာဆိုးတဲ့အတွက်လူတွေကရတားဆွေးရကိုဟို encourage လုပ်မယ်ဆိုပြီးတော့ဘာပဲဖြစ်ဖြစ်မှားရင်လည်းအဲဟိုဝိုင်းရံပြီးမဲ့ဆိုတော့စိတ်ပေါ့နော်အဲဒီသူတို့ရဲ့စေတနာကတော့အဲ့မှာရှိပါတယ်ဒါပေမဲ့လုံပုံလုံးကြီးမှားတယ်လို့ပဲပြောနောက်တစ်ချက်ကကြတော့ကျွန်တော်တို့ရဲ့သတင်းစာသတင်းစာလောကရဲ့ဒီအရှေ့တည်တတ်နိုင်ပြီပေါ့နော်အထူးသဖြင့် mainstream media ကိုပြောတာပါဒီဟာကပြဿနာစင်ကုန်မှုအကြီးကြီးကိုဖြစ်လာတယ်တခြားကဘာမှလည်းဒါ slime ပေါ့တခြားမှလည်းရှိတယ်ဆိုပေမဲ့ကျွန်တော်တို့ကပုံပြီးတော့ကိုကြီးနေတာအဲကျွန်တော်ပြောလို့ရှိပါတယ်ဥပမာအတွင်းတိုင်းမှာသတင်းစာတွေရောင်းရနေတယ်ဆိုမဲ့ Thai Rat ကကုသတိတန်းကြီးကရောင်းရတော့မယ်ကျွန်တော်တို့ရှိမှတောင်းတောင်းမြင်နေတဲ့နေ့စဉ်သတင်းစာကဟိုအစိုးရသတင်းစာကတော့ထားတော့သူကတကယ်တကယ် market ကိုသွားတာမဟုတ်ဟိုဟာရောင်းရပါတယ်ဆိုတော့ပုံတိကနော် quality ကောင်းတယ်ဆိုတော့ပௌဒ္ဓကသတင်းစာတွေကတောင်းကနန်းအနည်းငယ်3000 4000အဲ့လောက်ပဲရှိတယ်။အဲ့တော့အဲ့လိုအနေထားမှာသတင်းများနေရဲ့ resource နည်းလာတဲ့ဒီသတင်းစာပညာကိုဝင်လုပ်တဲ့လူတွေထဲမှာ capacity တွေကျလာ reinforce မလုပ်နိုင်ဘူးနော်။နောက်ပြီးတဲ့အခါကျရင်ထပ်ပြီးတော့ဒီမှာငွေမသုံးနိုင်ဘူး။သတင်းဆိုတာကလည်းသတင်းကောင်းအောင်လိုက်လို့ဆိုရင်အချိန်လေးငွေလေးလိုတယ်။အဲ့ဒီတော့အဲ့ဒီလိုမျိုးအိုးမေမလုံနိုင်ဘူးတုတေသနာတွေအကြာကြီးမလုံနိုင်ဘူးတရင်တွေကအပေါ်ရန်လေးတွေမဲ့လုတ်တယ်အဒီလိုမျိုး quality နဲ့ပြဿနာတွေတစ်ဖက်မှာလည်းဒီတရင်သမားတွေကဟိုလက်ချင်ပင်ကြားပေးနိုင်မှုပေါ့နော်ဟောကလိုသေးတယ်ကျွန်တော်တို့ဟိုတကယ်ကိုပဲတူးနေတယ်နဲ့ကိုမရောက်နိုင်ဘူးသူကတရင်သားပညာကိုသင်တဲ့နေရာမှာ ဒီကျွမ်းကျင်မှုတွေတင်သင်ရတာတွေမကဘူးသူတို့တွေရဲ့အတွေးခေါ်ယူဆတွေကိုဟိုဖြစ်လာနိုင်အောင်ပေါ့ကုသတာတွေညောင်များစွာဟာကိုသင်ကြားပေးရတာပေါ့နော်လေးလာတယ်အဲ့လိုမျိုးမဖြစ်နိုင်တဲ့အတွက်သတင်းစာသမားတွေမှာရည်ရွယ်အထင်ပြောလို့ရှိရင်အရေးသေးဆိုင်ရာပြဿနာရှိတယ်တကယ်တကယ်ဟိုဒင်းနေချက်တဲ့မိုးတွေကြီးတဲ့ကြရင်ဆာမိုးပဲကြတာများတာတွေဖြစ်လာတယ်ဥပမာအပြင်အစိုးရရဲ့ဝါဒဖြန့်မှုအောက်မှာစစ်တပ်ရဲ့ဝါဒဖြန့်မှုအောက်ဒီမှာမျောထွက်သွားတာတွေအများကြီးနှိစက်ရပေါ့သူတို့ရဲ့လွှမ်းမိုးရလွှမ်းမိုးကအဲ့လိုမျိုးဟိုပါသွားကြပြီးတရင်းသာသမားရဲ့ကိုယ်ပိုင်လွတ်လွတ်လပ်လပ်အစင်းကြီးနဲ့တွေးတောနိုင်မှုအားနည်းတာမျိုးဒါတွေရလည်းတကယ်ဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုတာလွန်ဆောင်ထက်လီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်ရှင်တွေအလှည့်ပေးခြင်းပါလေအရင်ဆုံးကိုနေဦးလင်းဆွနေမြင်းမြောင်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ထင်တာကတော့ဗမာပြည်သတင်းစာကခုနပြောလို့ပေါ့နင်းကြသွားတယ်ဆိုတာကတော့သူတို့ကိုယ်နိုင်ကတာဝန်ရှိတယ်လို့ပဲထင်ပါတယ်ဗျာသူတို့ကိုယ်နိုင်ကအကြီးသေးဆုံးတက်မလာအောင်မလုပ်နိုင်တာအဓိကကြတယ်လို့ထင်ပါတယ်ဥမာတစ်ခုဆိုပါစို့ဗျာတနေ့က Facebook လောက်မှာတက်လာနော် DVD လို့သူကသူငေါ့ကျော်ကြီးမှလည်းရေးထားတယ်နော်DVD လို့ရေးထားတာရခိုင်ရေးမှာရခိုင်နဲ့အီရေဘက်ကဆိုပြီးတော့စစ်တိုက်နေတဲ့ပုံဆိုပြီးတော့ဓာတ်ပုံကြိုက်ပြီးတော့ကြားတယ်ပေါ့ဗျာဆိုလိုတဲ့သဘောကဟိုဒါတွေက fake news လို့ခေါ်တာပေါ့နော်အမှန်နဲ့အမှားနဲ့ရောညှက်ပြီးတော့မိမိလိုသလိုပြည်သူတင်ကြတဲ့အခါကျတော့ဒီနေ့ကျတော့ဟိုသတင်းစာဆိုအရင်တုန်းကသတင်း
ကိုနေဦးလေးခဏကရေးတဲ့သတင်းကိုကျွန်တော်သိကြပါလေကိုနေဦးလေးရေးတဲ့သတင်းက Facebook ပေါ်မှာ
Facebook
ကပါရလာပြီ
အဲ့ကဲဖြစ်တယ်ပေါ့နော်
ကိုနေဦးလေးခုနက
သူတို့ကြည့်ဖို့လိုပါ
ကိုနေဦးလေးကိုကျွန်တော်မေးချင်တာကကိုနေဦးလေးကိုမေးချင်တာကကိုနေဦးလေးပြောနေတဲ့သတင်းက DVB သတင်းဌာနကလွှင့်တဲ့သတင်းလား Facebook မှာရေးလူတူးချင်းကရေးတဲ့သတင်းလား
Facebook မှာရိုက်တင်တာပါဗျ
ာဟုတ်ကဲ့အဲ့ဒါတော့ဒါကတော့သူ Facebook မှာကတူးဦးချင်းသုံးဆွဲပိုင်ခွင့်ရှိတော့တဲ့သတင်းမီဒီယာတွေကတင်ပြတာတော့မဟုတ်ပါဘူးတူးဦးချင်းရဲ့အမြင်တွေကရေးသားခွင့်ရှိနေတော့ Facebook လို့လူမှုကွန်ရက်တီမှာတော့တူးချင်းအမြင်တွေကတော့အကုန်လုံးကတော့ရှိနေပါတယ်ဒါကတော့ကိုသတင်းမီဒီယာတွေတင်ပြအောင်မဟုတ်ပါဘူးကျေးဇူးပါပဲကိုနေဦးလင်းနောက်တစ်ခါကိုသက်ခိုင်ရှိပါလားခင်ဗျာကိုသက်ခိုင်ဆွနေမြင်းမြန်လို့ရပါလေ
ဟုတ်ကဲ့ခင်ဗျာခုနကသတင်းမီဒီယာတွေဒီဟိုသူတို့ကိုပြည်သူလူထုကယုံကြည်မှုမရှိတဲ့သူတို့ရှင်နံရက်ဒီကိုခင်းရင်လာတယ်ခင်းရင်လာတာကိုဟိုကိုယ့်ရဲ့အမှားကိုကို defend လုပ်ဖို့တော့ကိုဆိုးရအောင်ဖိထောင်းတဲ့ကောင်တော့ပြဆိုးရလွတ်လပ်ခွင့်ပေးဘူးဒါမျိုးကြီးလုပ်ထားတော့တင်မကောင်းဘူးထင်တယ်နောက်ပြီးကြတော့ကျွန်တော်မေးချင်တာကသတင်းမီဒီယာလွတ်လပ်ခွင့်တို့အိန်းနာချင်းနိုင်ငံတွေမတရုတ်နော်ဗီယက်နမ်စင်ကာပူဆိုရင်တို့တဲ့တို့တဲ့တရင်မီဒီယာလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေသူတို့ချမ်းသာနေရပဲတကယ်နိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်မှုတဲ့တရင်မီဒီယာလွတ်လပ်ခွင့်ကတကယ်ပဲလိုအပ်သလားဟောတိုင်းတာတစ်ခုတည်းလိုအပ်မှာဒါမျိုးအခုတော့မျိုးကြီးဗျာဖိထောင်းလောက်အောင်တော့မလိုအပ်ဘူးထင်တယ်နောက်ကျတော့ငင်းငိုင်းပဲဆိုဟိုကိုလံဘီယာနိုင်ငံမှာသူတို့ငင်းငိုင်းလို့ဖို့ရေးသူတို့ဒီတပုံဖက်တဲ့ဆုအခွင့်မှာဒီချူဝနိုင်ငံကိုသွားပြီးရောတရင်မီဒီယာကိုအတိမပြည့်နဲ့သူတို့ကဆင်းရဲတယ်အောင်မြင်သွားတယ်ညီမပြည့်တဲ့တရင်နေထားကြဘလို့ပြောလို့ဖြစ်တယ်ဆိုတော့ sensitive ဖြစ်တဲ့စကားလုံးမျိုး highlight လုပ်ပြီးတော့တည်တယ်မလားလူတွေစိတ်ဝင်စားအောင်လေအမှုတွေအများကြီးပြရတယ်မခဏိမခဏတဲ့စကားလုံးလေး highlight လုပ်ပြီးတော့တင်းပေးတယ်ဟိုဒါမျိုးကြီးကယုံကြည်မှုတအားကင်းမဲ့နေတယ်ထင်တယ်ပြည်သူလူထုကြမှာဒီသတင်းမီဒီယာကိုယုံကြည်မှုလိုရတယ်အဲ့ဒီဟာကိုစဉ်းကျင်မှုလိုတယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ့
ကိုတက်ကန်ကျေးဇူးပါပါခင်ဗျာကျွန်တော်နောက်ထပ် thread ရှင်တူလှည့်ပေးကြပါလေကိုတန်းမောင်ဆွနေမြင်းမြန်လို့ရပါတယ
်ဟုတ်ကဲ့သတင်းမီဒီယာကိုသူတို့ကဘာလို့ကြောက်နေလဲဆိုတော့ကြောက်တဲ့လူကစိတ်အာဏာရှင်ပါပဲသူတို့ကဟိုကိုယ်အလုံးတို့လောက်တာပဲကြည့်လေသူတို့ဘာလားနိုင်ငံတော်ညှို့ဝဲချက်ဆိုနိုင်ငံမျိုးလှို့ဝဲချက်တာဘာလို့တော်တော့သူတို့ကလူနေစုကိုဖိနှိပ်ဖို့အတွက်လားတိုင်းရင်းသားတွေကိုဖိနှိပ်ဖို့အတွက်လားအဲ့ပုံမှာသူတို့ကအမှန်ကန်သတင်းမပေးနိုင်ကြတာ။နောက်ဒီတော့တောင်ဆန်းစုကြည်လက်ထက်မှာလည်းဒီသတင်းမီဒီယာတွေကဘလို့ဟိုပေါက်ပေါအောင်လုံးနိုင်တယ်သူတို့ပြောင်းလဲအောင်ဘလို့လုံးနိုင်တယ်ဆိုတာသူတို့လည်းသိပါတယ်အဲ့ဒါတော့သတင်းမီဒီယာရဲ့အားနည်းချက်ပါအားနည်းချက်လို့မပြောပါဘူးလို့လောလောဆယ်သူတို့ပိတ်ထားတာတွေကိုဒါဖွင့်ပြဖို့တော့ပါပဲဟုတ်ကဲ့
ဟုတ်ကဲ့ကုသမောင်ကျေးဇူးပါခင်ဗျာကျွန်တော်ကုသလွန်ဇောင်းထက်ကိုပြန်ပြီးလှည့်ပေးကြပါလေခုနကသရော့ရှင်သုံးဆွနေသွားတဲ့ထင်ပါအမြင်နှမျိုးရှိပါတယ်ပထမတစ်ပြောတော့သတင်းမီဒီယာတွေအခုလို့ပိတ်ဆို့ထားတာနဲ့ပတ်သက်လို့လက်မခံတဲ့အပိုင်းရှိသလိုပဲတစ်ဖက်မှာသတင်းမီဒီယာတွေကိုနိုင်ကအရေးသွေးအားနည်းတာကိုထောက်ပြပါတယ်ကိုနေဦးလင်းကနောက်တစ်ယောက်ကတော့ကုသခိုင်ကတော့သတင်းမီဒီယာတွေဘက်ကလက်ရှိအစိုးရကိုဖိထောင်းနေတယ်လို့ပဲလက်ရှိဒီမိုစီပြောင်းလဲမှာသတင်းမီဒီယာလူလက်ခွင့်အလောက်လူပါမလားသူရဲ့တန်တရားမိကုန်းလည်းရှိပါတယ်ကိုတာလွန်ဆောင်ထက်ဒါနဲ့ပတ်သက်လို့ဖြေပေးစီခြင်းပါတယ်
ဟု
ပထမပြောချင်တာကတော့တတိယရာသီဆိုတကယ်တော့လေဟိုပြည်သူလူထုနဲ့သူကအမြင်ရပ်တည်ခဲ့တာကြာအဲကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်ဒါစစ်အာဏာရှင်တခြားလုံးဒီတတိယတွေနဲ့လေဟိုအာဏာရှင်တွေရုပ်မာရဲတဲ့သူတို့ရဲ့ဟလာတိုင်းပြည်ပေါ်မှာတတ်တဆတ်ဆတ်လုပ်ခဲ့တဲ့ဟာဒီတတိယတွေကတမားကြီးရပဲဒီအတွင်းထဲမှာထောင်ချခံတန်းချခံပြီးတော့တကယ်ကိုအလုံးလုံးခဲ့တာပဲအဲ့လိုအလုံးလုံးခဲ့တဲ့အတွက်ကြောင့်လေဒါတတိယချက်လက်ပြီးရပြီးတော့ပြည်သူလူထုကအမြင်နဲ့နိုင်ငံကြီးလိုးချားပြီးတော့တက်ကြွနေတာပေါ့နော်အဲ့တော့ဒီမီဒီယာကြီးလိုရလားဆိုတော့ဒီမီဒီယာဆိုရင်ကဘယ်ဖြစ်မစို့လို့ဘာကြောင့်လဲဆိုတော့အာနာရသွားတဲ့အစိုးရကြီးမှန်မြတ်ဟာတကယ်လေပြည်သူလူထုအတွက်မမှန်ကန်ကန်အလုံးလုံးလားမလုပ်ဘူးလားဆိုတာကိုကျွန်တော်တို့ကဟိုစောင့်ကြည့်မှုပါဒီမီဒီယာရဲ့ဟိုစောင့်ကြည့်မှုရှိမှပဲပြည်သူလူထုကသိနေတာအဲ့တော့အစိုးရဆိုတာကတော့သူ့ရဲ့အစိုးရရဲ့ဝါဒကိုဖျက်နေအစိုးရရန်ညာပဲသူကတော့သုံးပါပေါ့ဒီအစိုးရရဲ့ဝါဒဖျက်နေပုံစံလေးသူလုံးကြပါအဲ့တော့ဒီမိုကရေစီလို့အခံထားပြီးတော့ဟလာဒီမီဒီယာတွေလွတ်လပ်ခွင့်မပေးဘူးဆိုတာဒါဒီမတမ်းရှက်ဖို့ပေါ့လို့လုပ်ရပေါ့နောက်တစ်ခုကဒီမီဒီယာရဲ့ရည်သွေးနှိမ့်ကြတယ်ဆိုတာကျွန်တော်ရည်သွေးနှိမ့်ကြတယ်ဆိုတာကျွန်တော်တို့လည်းလိုအပ်ချက်တွေရှိတာအမှန်ပါပဲသို့တော်လည်းဒီမိုကရေစီအစိုးရပြည့်ရဲ့အနေနဲ့ဒီဒီမိုကရေစီရဲ့အခြေခံထောက်တိုင်ဖြစ်တဲ့ဒီမီဒီယာရှင်သာလာပြန်လို့လာအောင်ပို့ပြီးတော့အားကောင်းအောင်နှိမ့်ကြပြီးပို့ပြီးတော့ဟိုအစ်တန်းမြင့်တင်အောင်တို့မှာတာဝန်ရှိဘာကြောင့်တာဝန်ရှိရလဲဆိုတော့ဒီမီဒီယာကြီးဆိုတာဒီလူလူတို့ကိုတရင်နံပေးမဲ့အဲကြားကြံနေပြီဆိုရဲဟိုလက်ခံမှုတွေအဲ့ဒါမျိုးကနေငါတို့ကိုဝေဖန်နေရတယ်ငါတို့ကိုတိုက်ခိုက်နေရတယ်ငါတို့လောက်တာတွေလည်းလိုက်ဝေဖန်နေတယ်အဲ့လိုစိတ်မျိုးနဲ့ကြည့်နေသလိုရှိဒီနိုင်ငံကပြေးကြပါတယ်ဒီပစ္စည်းကနေကိုကြွားနေတာမဟုတ်ပါဘူးနောက်ကြောင်းပြန်ပြီးတော့အရင်အရင်ဆိုးရဖြစ်ခဲ့ဆက်အာနာရှင်ဆန္ဒသဘောထားအတိုင်းနောက်ကြောင်းပြန်လှည့်နေတဲ့သဘောထားမျိုးဖြစ်တယ်လို့ထင်ကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတာလုံးကျေးဇူးပါကျွန်တော်ကိုစိန်ဝင်းကိုလည်းဒီခုနသရရှင်တွေဆွေးနွေးသွားခြင်းနဲ့ပတ်သက်ပြီးတော့ကိုစိန်ဝင်းရဲ့သဘောထားကိုလည်းတုံ့ပြန်ပြန်ဆွေးနွေးစီခြင်းပါလေခုနကျွန်တော်ပြန်ကောက်ရရင်ကိုနေဦးလင်းကတော့သတင်းမီဒီယာရဲ့အရေးသွေးကိုမိကုန်းထုတ်ပါလေကိုတက်ခိုင်ကတော့သတင်းမီဒီယာတွေကအစိုးရကိုဖိများထောင်းနေလားလက်ရှိဒီမိုစီအပြောင်းလဲကာလမှာအစိုးရကိုနားလဲပေးတင်နေဆိုတဲ့အမြင်ပေါ့နော်နောက်ကိုတမ်းမောင်ကတော့ထောက်ခံပြီးတော့ပြောပါရတယ်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ကိုစိန်ဝင်းရဲ့တုံ့ပြန်ဆွေးနွေးချက်သိချင်ပါလေ
သူတို့ပြောသားတယ်မှာနောက်တစ်ခုရှိသေးတယ်အဲ့ဒါကတော့ဗာလဲဆိုတော့ philosophy ပေါ့နော်ဒီသတင်းမီဒီယာလွတ်လပ်ခွင့်မရှိရင်လည်းတိုင်းပြည်ဖွံ့ဖြိုးနိုင်လားဆိုတာပေါ့နော်ဟုတ်ကဲ့အဲ့ဒါသုံးခုကျွန်တော်ဖြေပါမယ်နံပါတ်1ချက်ကသတင်းမီဒီယာတွေရဲ့အရေးသွေးပေါ့အရေးသွေးအေးကြဆင်းတာဟုတ်ပြီသတင်းကဟိုကျွန်တော်တို့ပထမဆုံး facts ကိုပြောမယ်အဲ့ဒီဒီ facts ကတော့ဒီသတင်းမီဒီယာတွေအရေးသွေးလည်းမလည်းကြာစင်းမှုရှိတယ်။ဟိုအရေးသေးဟိုကနှိမ်ပါမှုရှိတယ်ပေါ့နော်။ဒါပေမဲ့အဲ့ဒီအရေးသေးနှိမ်ပါတာကိုဝန်တာလို့မရဘူး။ဝန်ဟိုဘယ်သူမှမဝန်တာတင်ဘူး။ဒါပြီးတော့ဒီသတင်းမီဒီယာတွေရဲ့အရေးသေးနှိမ်ပါတာတိုင်းပြည်ရဲ့ညွန်ကိန်းတစ်ခုပဲလေ။တိုင်းပြည်ရဲ့နှိမ်ပါမှုတစ်ခုပဲ။အဲ့တော့ဒီအရေးသေးတွေမြင့်တက်အောင်ကျွန်တော်တို့တွေအကုန်လုံးဝိုင်းလို့ရမယ်။အဲ့ဒီမှာအစိုးရကstakeholder အဲ့တကယ်ဟိုပဲအရေးကြီးတဲ့ဟိုတဟို stakeholder ဖြစ်တဲ့သူကနေပြီးတော့ပို့ပြီးတော့လုပ်နိုင်တယ်အစိုးရကလည်းဒါကိုငါတို့လုပ်မယ်ပြောင်းဟိုမြင့်တက်အောင်လုပ်မယ်ဆိုတဲ့စိတ်ရှိရတယ်နောက်ပြီးတော့အစိုးရကိုသတင်းမီဒီယာတွေကဝိုင်းထောင်းကြသလားသတင်းမီဒီယာရဲ့တာဝန်ကိုပြောလို့ရှိရင်အစိုးရကိုထောင်းရပါတယ်အစိုးရကိုထောင်းမှသာလျှင်အစိုးရမှန်ကန်တာလုပ်ပါတယ်အစိုးရရဲ့အမှားတွေကိုတိုက်ကြည့်ရပါတယ်ထောက်ပြရပါတယ်နော်နောက်တစ်ချက်ကခုနပြောလို့သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့တိုင်းပြည်ဖွင့်ပြနိုင်လားတိုင်းပြည်ချမ်းသာနိုင်လားပေါ့ sorry ဖွင့်ပြလာမဟုတ်ဘူးတရုတ်တို့ဗီယက်နမ်တို့ဟိုဟိုစင်ကာပူတို့ထားပါကြကျွန်တော်ပြောလို့ရှိရင်စင်ကာပူတာကိုချမ်းသာပါတယ်ချမ်းသာလာပါတယ်မှန်ပါတယ်အဲ့ဒါကသတင်းမီဒီယာလွတ်လပ်ခွင့်နဲ့မဆိုင်ပါဘူးသို့တော်သတင်းမီဒီယာလွတ်လပ်ခွင့်ကြောင့်ဆင်းရဲတာလည်းမဟုတ်ပါဘူးဒါပြီးတော့ကျွန်တော်တို့26နှစ်တာကာလဦးဟာဦးနေဝင်းအစိုးရလက်ထက်တော်ပြီးကျွန်တော်25နှစ်တာကာလဖြည့်ဆိုရလက်ထက်เนาะအဲ့ဒီဟာတွေကတရင်သာလူလက်ခွင့်စိတ်သုံးတဲ့ကာလတွေပါကျွန်တော်တို့တိုင်းပြည်ချမ်းသာမှုမရှိပါဘူးချမ်းသာခြင်းနဲ့ဖွံ့ဖြိုးမှုနဲ့လည်းမဆိုင်ပါဘူးကျွန်တော်တို့ပြောနေတာကဖွံ့ဖြိုးမှုကိုပြောတာဖွံ့ဖြိုးမှုဆိုတာလူတွေရဲ့အဲပျော်ရွှင်မှုကိုပါပါပါတယ်အသိဉာဏ်ပွင့်လင်းမှုတွေကိုပါပါပါတယ်အဲ့တော့တရင်ချက်လက်တွေမှန်မှန်ကန်ကန်ရလို့ရှိရင်မှန်မှန်ကန်ကန်ပေးနိုင်လို့ရှိရင်လူတွေက ဆုံးဖြတ်တဲ့နေရာတွေမှာမှန်ကန်မှုတွေဖြစ်နိုင်ပါတယ်အဲ့ဒါကြောင့်မလို့သတင်းမီဒီယာလွတ်လပ်ခွင့်ဆိုတာလိုအပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အချိန်သိပ်မရတော့ဒီ sub sensor ရှင်းနဲ့မေးချင်ပါတယ်အရင်ဆုံးကုသလုံးဆောင်းထက်ကိုမေးချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်အာနာပိုင်နီကလည်းခုနကဖန်းနာစီလာနဲ့ကန့်သက်တာတွေရှိတယ်နောက်တစ်ဖက်မှာလည်းခုနကကြားခဲ့ရတဲ့အတိုင်းလူတို့အားလုံးတော့မဟုတ်ပါဘူးလူတို့ချို့ရဲ့အမြင်မှာသတင်းမီဒီယာနဲ့ပတ်သက်လို့ဒီရခိုင်ရေခင်းကိစ္စတွေဖြစ်စီခြားကိစ္စတွေဖြစ်စီမှာအမြင်ဆောင်းတာတွေရှိပါတယ်ဒီလိုအခြေအနေကြောင့်သတင်းရေးသားတင်ဆက်မှုတွေမှာကိုယ့်ကိုအကန့်အသတ်တွေများရှိသွားကြလားအထူးဖြစ် sub sensor ရှိပေါ့မြန်မာနိုင်ငံထဲမှာကိုတာလွန်ဆောင်ထဲရဲ့အမြင်သိကြပါလား
ဆန်ဆန်ရရှိတာကအခုကပိုလို့အောင်ဖြစ်တယ်ကျွန်တော်တို့မှာအဲ့လိုမျိုးရခိုင်လေးဆိုင်ကြီးတွေဖြစ်ဖြစ်ဟလာအစိုးရကဘာလို့ဟာတောင်းမကြီးတွေဖြစ်ဖြစ်စစ်တပ်တွေဆိုင်တဲ့ကြီးတွေဖြစ်ဖြစ်ဟလာဟိုတိုင်းမှလည်းတိုင်းလေးအတက်တက်တဲ့သတင်းကြီးတွေဖြစ်ဖြစ်အများအားလို့ကိုယ့်အကူချိန်ဆမြင်အခုရေးလိုက်တဲ့သတင်းတစ်ခုကြောင့်မို့ကိုယ့်ကိုယ်ကိုအချင်းဆောင်လို့ကိုယ့်ရဲ့အဲဟိုပုံရည်ရောဒီအချင်းကြီးရောက်နိုင်တဲ့အခါကျတော့အဲ့ဒီဌာနရဲ့အော်ငါတို့ဒါထောက်ကြတယ်လို့ယူရတယ်လို့ဟိုယူချမှာမဟုတ်ဘူးလေငါတို့တော့စော်ရဟာငါတို့တော့စော်ကားရဟာဆိုပြီးတော့ဟိုတုံ့မမျိုးလုံးတက်ပြီးတော့ဟိုဒုက္ခပြီးနိုင်တဲ့ကာလဆိုတော့ကျွန်တော်တို့ဆက်ထားလက်ရှိတာပြူပြီးတော့ကြည့်ပါလေအရင်စာပေတီတီကာလကစာပေတီတီကထွက်လိုက်လို့ရှိရင်ဟိုကဘာမှမဖြစ်တော့ဘူးလေအခုကတော့စာပေတီတီရှိတော့တဲ့အချိန်မှာပုပ်ပုပ်ကိုစံစာလောက်ရတာအရင်ကတော့ပူပြီးတော့ဖြားများပြီးတော့ပူပြီးတော့ဟိုကပေါ့နော်စွန်စားရတယ်
ဟုတ်ကဲ့
အဲ့လိုမျိုးထားမှုရရှိရတယ်
ဟုတ်ကဲ့ကျွန်တော်အခုစင်ကိုနောက်ဆုံးမေးချင်ပါတယ်သတင်းလွတ်လပ်ခွင့်မြန်မာနိုင်ငံမှာအခြေအနေကျဆင်းတဲ့ဒီအခြေအနေကိုပြန်ပြီးတော့ဟိုပြန်တက်လာနိုင်အောင်လို့ပေါ့နော်ဘာတွေဆောင်ရွက်တင်လဲအာဏာပိုင်ဖွဲ့စည်းဖြစ်စီသတင်းမီဒီယာတွေကိုထိုင်ဖြစ်စီကျွန်တော်10မိနစ်လောက်တော့အချိန်ရပါတယ
်အဲနံပါတ်1ချက်ကတော့ဟိုအာဏာပိုင်ဖွဲ့စည်းအနေနဲ့အစိုးရကဟလာကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုမျက်နှာရပါတယ်အဲ့တော့တင်းစာရဲ့အားနည်းချက်ကိုမပြောရပါဘူးတင်းစာရဲ့အားနည်းချက်ကိုဝန်နေတတ်ရပါတယ်အဲ့တင်းစာရဲ့အားနည်းချက်ကိုကိုကမြင့်တင်လာအောင်တင်းလွတ်လပ်ခွင့်နေပေးရပါတယ်နောက်အမှန်တရားကိုဟိုမျက်ကွယ်မပြုရပါဘူးအမှန်တရားကိုမျက်ကွယ်ပြုလို့ရှိရင်ကိုအလှည့်ကိုရောက်ပါတယ်နော်ကိုတိုင်းအမှန်တရားဟိုအတွက်ကိုဟိုဖိနှိပ်မှုတွေတန်းကိုခံရပါတယ်အစိုးရတွေမှန်ပါတယ်ကျွန်တော်တို့အခုဆိုရှယ်မီဒီယာခေတ်မှာအစိုးရကိုဝေဖန်တာတွေဟိုတိုးလာတယ်ဒါပေမဲ့အရင်နှုန်းနဲ့လည်းဝေဖန်တာတွေကရှိပါတယ်ဆိုရှယ်မီဒီယာပေါ်မဟုတ်လို့မတက်တာပဲရှိပါတာအဲ့တော့ကျွန်တော်တို့ဒီဘက်မှာလည်းကျွန်တော်တို့သတင်းစာဆရာတွေဒီသတင်းစာသမားတွေကလည်းအစိုးရကိုဝေဖန်ပြီးရောဆိုပြီးတော့ဟိုအတလွတ်ကြီးချနေပြီးရောဆိုပြီးတော့လုံးလို့မရပါဘူးလုံးတဲ့ဟာလည်းအ ਨੇ စုပဲရှိပါတယ်ကျွန်တော်အမြင်ကတော့အများကြီးကတော့ကြိုးစားပြီးတော့သွားနေကြတာ
ဟုတ်ကဲ့
အဲ့တော့ဒီတက်ပို့ပြီးတော့ဖြည့်ဆည်းဖို့ပဲရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season ချင်းဆီသွားလို့ပါပေါဝင်ဆွနေပြီးတဲ့ကုသလွန်ဆောင်ထက်နဲ့ကုစိန်ဝင်းကျွန်တော်တို့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ကိုကျွန်တော်ကွင့်ပေးပါ